Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ9ရက် VOA American တန်ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေကြားရိုက်တင်ဆက်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်တွေကိုကျမများဒီဇင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျမသင်္ကေတထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချိန်ညမှာပါကျင်းတဲ့နိုင်ငံမှာတော့နေထိုင်မှုစိတ်ချင်းမြင်လာကိုမကျေနပ်လို့ဆန္ဒပြမှုတွေအတွင်းလူပေါင်း2000လောက်ဖမ်းခံထားရပါတယ်။အာဖဂန်အမျိုးသမီးဘောလုံးအသင်းဝင်တွေအပေါ်လိင်ပိုင်းဆိုင်ရာထိပါဆော့ကားမှုဆွဆဲချက်တွေထွက်ပေါ်လာပြီးနောက်မှာတော့ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်တာဝန်ရှိသူ5ဦးကို၈နှစ်ကျော်ကယာရုကနေဆိုင်ငံ့လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့နေနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တနင်္လာညရဲ့သတင်းလွှာရီထဲမှာတော့မနေ့ကဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးကြီးညာစာတမ်း290တိလဲဖြစ်တဲ့အတွက်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့နေပြည်တော်ပါဝင်ပြည်နယ်တိုင်း73ခုမှာ290ပြည်နိုင်ငံတကာလူ့အခွင့်အရေးနေ့ကျင်းပကြမှာဖြစ်ပါတယ်
တို့တက်မှုတွေတချို့တော့တစုံတရာရှိပေမဲ့ဟိုဆုပ်ယုပ်မှုတွေရှိတယ်လို့လည်းပြောလို့ရတယ်ဆုပ်ယုပ်မှုကပြောမယ်ဆိုအတိအကလက်စာထုတ်ဖို့ပြောဆိုခွင့်နဲ့ဒီအရက်ပတ်လူမှုဖွဲ့စည်းများရဲ့လှုပ်ရှားမှုပေါ်မှာ
လူခွင့်ရေလှုပ်ရှားသူညီမြချင်းမြန်မာဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာရေးဆွေးနွေးခန်းမှာမြန်မာနိုင်ငံပေါ်ဂျပန်နိုင်ငံရဲ့မဟာဗျူဟာမြောက်စိတ်ဝင်စားမှုကဘာများပါလဲဆိုတာကိုမြန်မာနိုင်ငံဆိုင်ရာဂျပန်တမန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မြန်မာပြည်မှပေးစာများနဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်ပြင်သစ်နိုင်ငံတော်မှာမနစ်စနေနေ့ကရောင်ပြန်အင်ဂျီအဝါရောင်ဝတ်သူတွေရဲ့ဆန္ဒပြပွဲအတွင်းလူပေါင်း2000နီးပါးဖမ်းဆီးခဲ့ပါတယ်ပြင်သစ်ရဲ့နေထိုင်မှုစိတ်ကြီးမြင့်လာမှုအပေါ်နိုင်ငံတော်ဆန္ဒပြသူ 3,600 လောက်ရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။သမ္မတအီမာနျူအယ်မက်ခရွန်လက်ထက်မှာစွန့်ရင်ချက်တွေကိုလည်းဆန္ဒပြသူတွေကဖော်ထုတ်ခဲ့ကြပါတယ်။မြို့တော်ပါရီအပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။နိုင်ငံတော်မှာလူပေါင်း 1,923 ယောက်ဖမ်းဆီးခဲ့ပြီးလူပေါင်း 1,220 ကိုဆက်လက်ဖမ်းထားဖို့ညွှန်ကြားထားတဲ့အကြောင်းလဲဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်က412ယောက်ဖမ်းခံရပြီးတဲ့နောက်မနေ့စနေနေ့ကတော့လူပေါင်း1082ယောက်ကိုဖမ်းဆီးခဲ့တာလို့ပါရီမြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။ပါရီမြို့တော်မှာဗျမ်းပဓာလုပ်ရက်တွေဆက်ရှိနေပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ကြေညာထားပေမဲ့လို့လည်းပြည်ထောင်ဝန်ကြီးခရစ်စတော့ဖ်ကတ်စတနာကတော့ပါရီမြို့တော်ကအကြမ်းဖက်မှုတွေကိုထိန်းချုပ်ထားနိုင်ပြီလို့ပြောပါတယ်။တန်ချက်ကကားရီရဲ့အကအရန်ကိုယူပြီးရဲတပ်ဖွဲ့ကရှောင်းစီလီစီကဆန္ဒပြသူတွေကိုမျက်ရည်ယိုဘုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပါရီမြို့ပေါ်ကလမ်းတွေပေါ်မှာဆန္ဒပြသူ1000လောက်ရှိတယ်လို့လဲဝန်ကြီးကတ်စတနာကခန့်မှန်းပါတယ်။ရဲတပ်ဖွဲ့ဝင်18ဦးအပါအဝင်စုစုပေါင်းဒဏ်ရာရသူ135ယောက်ရှိတယ်လို့လဲပြည်ထောင်ဝန်ကြီးကပြောပါတယ်။ဆန္ဒပြအကြမ်းဖက်မှုတွေသတင်းလေးပတ်ထည့်ရောက်လာချိန်မှာပဲ Eiffel Tower နဲ့တခြားအချင်းကြီးနေရာတွေကိုပိတ်ထားပြီးလုံခြုံရေးတပ်ဖွဲ့ဝင်တောင်းနှင့်ချပြီးချထားပါတယ်။မနေ့စနေနေ့ဆန္ဒပြပွဲတွေမတိုင်ခင်မှာတော့ပါရီမြို့တော်ကစည်းစံညင်မှာချိုးဖောက်လူရဲခံရမဲ့အရေးကာကွယ်ဖို့အတားအဆီးတွေရဲလုံခြုံရေးတွေကိုထားခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့စတိုးဆိုင်တကားတွေကိုချိုးဖျက်ခဲ့ကြတယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။နိုင်ငံတော်မှာရဲတပ်ဖွဲ့ဝင် 19,000 ကိုလုံခြုံရေးချထားပါတယ်ရှင်။
အမေရိကန်ရှိချုပ်ဂျွန်ကယ်လီဟာအခုလောက်အကုန်မှာယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကသတင်းနောက်တွေကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်။ဂျွန်ကယ်လီယာရုကနေနှုတ်ထွက်တော့မှာဖြစ်ပြီးတော့သူ့အနေနဲ့လုံးဝအနားယူတာဟုတ်မဟုတ်တော့မသိကြောင်း။ဒါပေမဲ့ဂျွန်ကယ်လီဟာတကယ်ကိုလူကောင်းတစ်ယောက်ဖြစ်တယ်လို့သမ္မတထရန့်ကသတင်းနောက်တွေကိုပြောပါတယ်။ဒါဟာအမေရိကန်သမ္မတအမေရိကန်ရဲ့ထိတ်တန့်အရာရှိတွေကယာရုကနေအခုနောက်ဆုံးနှုတ်ထွက်မဲ့သူတူလည်းဖြစ်ပါတယ်။ဂျွန်ကယ်လီရဲ့နေရာကိုတော့ဒုသမ္မတရုံးရဲ့အရာရှိချုပ်အဖြစ်လုပ်နေတဲ့Nick IS ဖြစ်လာလိမ့်မယ်ဆိုပြီးတော့အတော်များများကခံမှန်းပြောဆိုနေကြပါတယ်။သမ္မတထရမ့်ကတော့ဘသူ့ကိုခံသွားမလဲဆိုတာကိုလာမယ့်တရက်နှစ်အတွင်းမှာကြေညာသွားမှာဖြစ်တယ်လို့သူ့ရဲ့ Marine One ရဟတ်ယာဉ်ပေါ်မတက်ခင်မှာပြောကြခဲ့ပါတယ်။သမ္မတထရမ့်နဲ့ John Kelly ကြားကဆက်ဆံရေးဟာကောင်းမွန်ခြင်းမရှိခဲ့တာကြောင့် John Kelly ဟာယာရုကနေနှုတ်ထွက်တော့မယ်ဆိုပြီးတော့လွန်ခဲ့တဲ့လတွေကတည်းကသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။
ရှင်းနန်းထုတ်လုပ်မှုကိုပုံမှန်အတိုင်းထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအချိန်ငယ်တိုက်တွန်းထားပေမဲ့လို့လဲရုရှားနဲ့မဟာမိတ်တွေဆော်ဒီအာရေဗျဥဆောင်တဲ့ရှင်းနန်းတင်ပို့တဲ့နိုင်ငံများအဖွဲ့ကကမ္ဘာဈေးကွက်မှာရှင်းနန်းစိမ့်စီတရက်တသန်းနှစ်သိန်းလျှော့ချဖို့ပြီးခဲ့တဲ့တောက်ချာနေ့ကကြေညာပါတယ်။ဂ ဒီရဲတွက်ဟာဆိုရင်ရှော့ချဖို့ခံမှန်းထားတာတဲ့ပို့ပြီးတော့များနေတာပါဒီဆုံးဖြတ်ချက်မှာနိုင်ငံရေးရွေချက်မပါဘူးလို့ရင်းနှီးတင်ပို့တဲ့နိုင်ငံများအသင်းဥပက္ကတာဝန်ရှိသူတွေကပြောပါတယ်ရင်းနှီးပေါ်လာတာကြောင့်အခုလိုလုပ်ရတာလို့လည်းပြောပါတယ်အမေရိကန်ဘက်ကရင်းနှီးထုတ်လုပ်မှုတိုးလာတာနဲ့အတူလာမယ့်နှစ်မှာရင်းနှီးဝယ်လို့အားကျမဲ့အရေးခံမှန်းချက်နဲ့ဈေးကွက်တွင်မှာဝယ်လို့အားထက် Chabu, Tolomu Shachabu, Lure, Surago, Jena Saya Siwai Pinashinika, the Bodujabi, Obey Ye Sunke Che Pomale, Zikwa Tongtadu, Nyapiaga, Chichu Jabare, Dijinya Jet Tolabi Namaro, Jena Zinung Telabare, Brent Jena Singa, Chow Yaga no Niba Zita Kepi, Dizigo Chowsetong, Dola Satong Senti Jablabare. America money time be sorry, Asian mena, Mohammed bin Salman go webane, then the ma, Jamaica shoki, tapia kayamu adwe, sorry go, yeju bo, America a telodoga, sumpia kerane a dube, sorry beka, yena tolomu, shochabo, sumpia cheha, nanga yeju a jet, mapa, usura guro, and now nanga, thunderman de chune, don't that duriga, dandia, shini javare.
ตุรกีနိုင်ငံမှာလုံခဲ့တဲ့9နှစ်ကဖြစ်ပွားခဲ့တဲ့လူလူဆန္ဒပြပွဲတွေမှာပါဝင်ပတ်သက်ခဲ့တဲ့နိုင်ငံရေးတိုက်ခိုက်မှုပေါ်မှာဖမ်းဆီးနှိပ်ကုတ်တာတွေပို့ပြီးတော့ကြေကြေပြင်းပြင်းလှုပ်လာနေပါတယ်။တူဂီအာတရားရေးအာဏာပိုင်တွေဘက်ကဒီဆန္ဒပြပွဲမှာပါဝင်တဲ့ထင်ရှားတဲ့ရုပ်ရှင်မင်းသားတဦးတနင်္လာနေ့တော့လူလူအခြေပြုဆန္ဒအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေက ဘွဲကလေမြန်မဲကျေပြန့်လာပြီးတော့နောက်ဆုံးမှာအဲ့ဒီအချိန်တုန်းကဝန်ကြီးချုပ်ဖြစ်နေတဲ့ရေဂျက်တာယီအာရဝန်အစိုးရအပေါ်မှာစန့်ကျင်လာတဲ့အထိဖြစ်လာခဲ့တာပါဒီဆန္ဒပြပွဲကနေတူရကီနိုင်ငံတော်ကိုပြန့်နှံ့သွားခဲ့ပြီးတော့ဆန္ဒပြတဲ့သူလဲတန်းတဲ့ချီရှိခဲ့ပါတယ်ကစီဆန္ဒပြပွဲနဲ့ဆက်နွယ်ပြီးအခုတပတ်မှာဖောင်ရန်ထုတ်ပြန်ခဲ့တဲ့သူတွေကတော့ရုပ်ရှင်မင်းသားမမတ်အယ်အလာဘိုရာထင်ရှားတဲ့အတိုက်ခံသတင်းတော့ချန်ဒန်ဒါရိုပါဝင်ပြီးတော့သူတို့တွေကတော့အခုခါမှာဖိပမာနေထိုင်နေကြတာဖြစ်ပါတယ်အခုလိုဖောင်ရန်ထုတ်လိုက်တဲ့အပေါ်မှာသူတို့အနေနဲ့ဂုဏ်ယူပြီးသူတို့အားလုံးဟာကက်စီတွေဖြစ်ကြတယ်လို့သတင်းတော့ဒန်ဒါက Twitter ကနေရေးပါတယ်အခုခါမှာတော့သမရဖြစ်နေတဲ့အာရဝန်အတွက်တော့ဒီလူလူအောင်ကြမှုကသူ့ရဲ့အာဏာကိုအကြီးအကျယ်ချိမ့်ချောက်နေတာဖြစ်တယ်လို့ရှုမြင်ထားတာပါတူဂီနိုင်ငံတော်မှာရှိတဲ့အလွာပေါင်းစုံလူမှုတိုင်းဝိုင်းပေါင်းစုံကလည်းဒီ Gatsby ဆန္ဒပြပွဲကိုထောက်ခံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်အမျိုးသမီးဘောလုံးအသင်းဝင်တွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆွဆဲချက်တွေထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေချုပ်ကအာဖဂန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်တာဝန်ရှိသူ၅ဦးကိုရာထူးကနေဆိုင်းငံ့လိုက်ပါတယ်။ဗီတင်ဂါရီယန်သတင်းစာမှာဒီဆွဆဲချက်တွေကိုပထမဆုံးဖော်ပြလိုက်ပြီးနောက်မှာတော့စုံစမ်းစစ်ဆေးရေးလုပ်ဖို့အာဖဂန်သမ္မတအာရှရပ်ဂါနီကညွှန်ကြားလိုက်ပြီးရက်ပိုင်းအကြာမှာအခုလိုရာထူးကဆိုင်းငံ့တာပါ။ဒီဆွဆဲချက်တွေကြောင့်အာဖဂန်ပြည်သူအလုံးတုံ့လောက်သွားစေတယ်လို့သမ္မတဂါနီကပြောပါတယ်။အာဖဂန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌအတွင်ရင်မှုကိုယ်သမားများအကြီးအကဲနဲ့ပြည်နယ်ညှိနှိုင်းရေးမှူးချုပ်တို့ကိုရာထူးကဆိုင်းငံ့ကြောင်းရှင်းနေချုပ်ရဲ့ပြောခွင့်ရက AFP သတင်းအေဂျင်စီကိုပြောပါတယ်။အခြေအမြင့်ရှိတဲ့ဆွဆဲချက်တွေဖြစ်တယ်ဆိုအာဖဂန်ဘောလုံးအဖွဲ့ချုပ်အတွင်ရင်မှုကအပြင်းထန်ညှင်းပါတယ်။အမျိုးသမီးဘောလုံးသမားတွေအပေါ်လိမ်ပိုင်းဆိုင်ရာထိပါစော်ကားခဲ့တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်း Guardian သတင်းစာကြီးကိုပြောကြားတဲ့အမျိုးသမီးဘောလုံးအသင်းဝင်တွေအဆိုအရတော့ဘောလုံးဖွဲ့ချုပ်ရုံချုပ်အပါအဝင်အာဖဂန်နိုင်ငံတွင်းမှာရောပြီးခဲ့တဲ့ဖေဖော်ဝါရီလကဂျော်ဒန်ကလက်ချင်ရေးစခန်းမှာပါလိမ်ပိုင်းဆိုင်ရာထိပါမှုတွေရှိခဲ့တယ်လို့ပြောဆိုကြပါတယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့သမ္မတထောင်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားကြားဖြစ်နိုင်ခြေရှိတဲ့ဆက်သွယ်မှုတွေကြားပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအဖွဲ့ FBI ရဲ့တံပြန်ထောက်လှမ်းရေးစုံစမ်းစစ်ဆေးမှုတွေကအမေရိကန်နိုင်ငံသား၄ဦးကိုအဓိကအောက်ဆိုက်လုဆောင်ခဲ့တာဖြစ်တယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey က ဒေါက်တာမတ်ဒီကိုပြောကြားလိုက်ပါတယ်။တောက်ကြနေကလော့ဒ်တော်တကပိတ်ကြားနာဆစ်ဆင်းမှုတွေအတွင်းမစ္စတာကိုမီကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီအမေရိကန်လေးယောက်ကဘသူပဲဝါဖြစ်တယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပေမဲ့ဒီထဲမှာတမတ်ထရမ့်တော်မပါဘူးလို့သူကပြောပါတယ်။အဲ့လိုတော့တရားရေးကော်မတီကမစ္စတာကိုမီကိုဟယ်လာရီကလင်တန်ရဲ့ကိုယ်ပိုင်အီးမေ ောက်ချာနေကတော်တော်မှာခေါ်ယူကြားနာဆစ်ဆေးခဲ့တာဖြစ်ပါတယ်အဲ့နောက်တရက်ကြာမှာပဲဒီကြားနာဆစ်ဆေးမှုတွေအတွင်းပြောကြားချက်တွေကိုအောက်လွတ်တော်တရားရေးကော်မတီကမနေ့စနေနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အာမေးနီးယားနိုင်ငံမှာအချင်းစောချင်းပတဲ့လွတ်တော်ရွေးကောက်ပွဲတွေမှာတော့မေဆနာရှင်တွေဒီကနေ့မဲပေးနေကြပါတယ်။သတင်းပတ်နဲ့ချီချမြင့်ခဲ့တဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်အာမေးနီးယားသမ္မတဟောင်းဝန်ကြီးချုပ်ဆီယဆာဆီယန်ရာထူးကချက်ချင်းနှုတ်ထွက်ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မေလမှာပြုပြင်ပြောင်းလဲရေးဝါဒီခေါင်းဆောင်နီကိုပါရှင်ညာကအာဏာရယူပြီးတဲ့နောက်မှာအခုလိုအချင်းစောပြီးလွတ်တော်ရွေးကောက်ပွဲတွေကိုကျင်းပတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတော့အမျိုးသမီးကနေအမျိုးသားဖြစ်လိမ့်ငါပြောင်းလဲထားတဲ့လက်ဝဲသမားတူဟာစနေနေ့ကတော့သူ့ရဲ့ပထမဆုံးချီးဥစားလက်ဝဲပွဲကိုထိုးသက်ခဲ့ပြီးတော့တမိုင်းဝင်သွားခဲ့ပါတယ်အသက်33နှစ်အရွယ်ပက်မန်နျောဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အင်ဒီယိုမြို့မှာစနေနေ့ကသူ့ရဲ့ပထမဆုံးချီးစားလက်ဝဲပွဲကိုထိုးသက်ခဲ့တာပါဒီပွဲမှာတော့သူကမက္ဆီကိုနိုင်ငံသားစူပါဖဲသဝေးတန်းကဟူဂိုအဂီလာကိုအနိုင်ရခဲ့တာဖြစ်ပါတယ်ဒီဘက်မှာဒိုင်အားလုံးကလည်းသူ့ကိုတညီတညွတ်ထဲအနိုင်ပေးခဲ့ကြတာပါပွဲပြီးမှတော့သူကကျေးဇူးလက်ဝဲသမားတယောက်ဖြစ်ပြီလို့ပြောကြခဲ့ပြီးတော့ပြောကြခဲ့ပါတယ်ဒါပေမဲ့ဒီပွဲဟာသူ့အတွက်တော့ပထမဆုံးလက်ဝဲပွဲတော့မဟုတ်ပါဘူးခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ဒေါန်ဆန်းစစ်ကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတစုံတရာတိုင်းတာထိတိုးတက်မှုတွေရှိပေမဲ့လို့လူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအပေါ်မှာပိတ်ပင်ကန့်သတ်မှုတွေကတော့စိုးစိုးဝါးဝါးရှိနေတုံးပဲလို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုပါတယ်။မနေ့ကဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့လူခွင့်ရေးကြေညာစာတမ်း290ပြည့်နေ့လည်းဖြစ်တဲ့အတွက်မြန်မာတိုင်းနိုင်ငံလုံးအတိုင်းတာနဲ့နေပြည်တော်အပါအဝင်ပြည်နယ်တိုင်း73ခုမှာ290ပြည့်နိုင်ငံတကာလူခွင့်ရေးနေ့ကျင်းပကြမှာဖြစ်ပါတယ်။ဒီကနေ့စတင်ကျင်းပတဲ့မန္တလေးကနိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်နေတဲ့လူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းလာမှာတော့လူခွင့်ရေးနေ့အခမ်းအနားကျင်းပရခြင်းရည်ရွယ်ချက်ကိုအခုလိုဆရှင်းပြပါတယ်။
ဒီအချက်ကတော့အပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းအတည်ပြုနိုင်ခဲ့တဲ့တင်ပေါင်း80ရှိပြီမြန်မာနိုင်ငံမှာဒါကိုကျင်းပပြီးတော့လူခွင့်ရဲ့နှစ်ပါရတွေကိုတိတိကျကျပုံမှုတော့ရရှိဖို့လက်ရှိဖြစ်နေတဲ့လူခွင့်ရေးနဲ့ပတ်သက်သောစိုးရိမ်ဖြစ်နေသောအရာတွေကိုကျွန်တော်တို့တင်ပြပြီးတော့အစိုးရအနေနဲ့လည်းအတန်တွေကိုဖော်ထုတ်နိုင်မှုအတွက်လှုပ်ဆောင်တာဖြစ်ပါတယ်လူခွင့်ရေးကာကွယ်စောင့်ရှောက်သူများကြီးညာစာတမ်းနှစ်ပေါင်း20ဖြစ်တာမျိုးနဲ့ကျွန်တော်ရှိရယ်အဲ့တော့အခုလက်ရှိမှာတော့ကျွန်တော်လူခွေကာကွယ်စောင့်ရှောက်သူတွေကိုကျွန်တော်တို့ခက်ခဲအများကြီးကြုံတွေ့နေရတော့မယ်မကြာမီအမရင်းချမ်းရေးအတွက်တောင်းဆိုတဲ့ကချင်ပြည်နယ်တက်ကြွလှုပ်ရှားသူတွေ3ယောက်ကိုကျွန်တော်ထောင်းတောင်းနဲ့ချမှတ်တိုက်တာရှိနေတယ်ဘယ်လိုမျိုးအစိုးရအနေနဲ့ပြည်ပြည်ပြောင်းလဲမှုတွေလှုပ်ဆောင်တင်နေဆိုဆွေးနွေးမှုတွေလည်းဒီလူတိဖို့အတွက်ဒီဝဲကျင်းပတာဖြစ်ပါတယ
်အခုဒီဒေါန်ဆန်းစုကြည်ပေါ့နော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒီလို80ပြည့်တဲ့ဒီထူးထူးခြားခြားနေ့မှာကျင်းပနိုင်တဲ့အနေအထားမှာပေါ့နော်ဒီအရတားအစိုးရရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ဘယ်လိုများသုံးသပ်မိပါလဲရှင်
တိုးတက်မှုတွေတချို့သောတစုံတရာရှိပေမဲ့ဆုတ်ယုတ်မှုတွေရှိတယ်လို့လည်းပြောလို့ရတယ်တိုးတက်မှုတစုံတရာရှိတာကတော့ဒီလိုမျိုးအရက်ပဲလူမှုအဖွဲ့အစည်းတွေနဲ့အစိုးရတွေကြားထဲမှာတွေ့ဆုံမှုတွေနောက်တချို့သောဥပဒေပြုပြင်ပြောင်းလဲအောင်လှုပ်ဆောင်တာတွေရှိတယ်။ရင်းချင်းရရှိအောင်သွားလာနေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ဆုတ်ယုတ်မှုရပြောမယ်ဆိုအတိအကလက်စာထုတ်ဖော်ပြောဆိုခွင့်နဲ့ဒီအရက်ပဲလူမှုအဖွဲ့အစည်းများရဲ့လှုပ်ရှားမှုကမှဟိုစိုးရင်ကြောင်းကြမှုကြီးမားမှုကြောင့်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကန့်သတ်မှုတွေရှိလာတဲ့အရာမျိုးတွေအထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေပေါ်မှာကန့်သတ်မှုတွေစုဝေးမှုခေါ်ပြောမှုတွေကန့်သတ်မှုတွေလှုပ်ဆောင်နိုင်ရှိတယ်။လက်ရှိဖြစ်နေတဲ့ဆက်သွယ်ရေးဥပဒေသုံးပုတ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေတွေကိုလိုရင်းလိုကလေးတုံးချတဲ့အရာတွေကကျွန်တော်ဆက်ရှိနေတဲ့အရာတွေဖြစ်နေ။ဒါကြောင့်မလို့ဟိုအရင်ဆုံးကဒီနိုင်ငံရေးအကျဉ်းသားတွေဟိုပြန်လဲလွတ်ခဲ့ပြီးမြင်နိုင်ငံရေးအကျဉ်းသားလို့ခေါ်ဆိုနိုင်သောလူတွေထပ်ပြီးတော့အတွက်တွေတိုးတက်လာတာကြည့်မယ်ဆိုရင်တော့တချို့သောနေရာတွေမှာလူခွင့်ချိုးဖောက်မှုကျွန်တော်ဆက်လက်ရှိနေတော့မယ်။ကျောပါမှုနဲ့ပတ်သက်တဲ့တရားဥပဒေပေါ်ဆောင်မှုအပိုင်းမှာလဲကျွန်တော်တို့အားနည်းနေတဲ့အရာတွေကျွန်တော်လက်ဆက်ရှိနေတော့ပါပဲ
ဟုတ်ကဲ့ဒီဇင်ဘာလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ကနေပြီးတော့ကြေညာချက်ပေါ့နော်မြန်မာအင်္ဂလိပ်စာနှစ်ဆောင်ထုတ်ပါတယ်အဲ့ထဲမှာသူကပြောထားတာတော့မြန်မာနိုင်ငံကအမျိုးသားလူ့ခွင့်ကော်မရှင်ရဲ့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းပေါ့နော်နိုင်ငံသားတွေရဲ့လူ့ခွင့်ရေးကိုကော်မရှင်အနေနဲ့ဒီဆောင်ရွက်သွားမယ်ဆိုပြီးတန်ဋိဌာန်ပြုတယ်ဆိုပြီးသူကပြောထားပါတယ်ဆိုတော့မြန်မာနိုင်ငံကအမျိုးသားလူ့ခွင့်ကော်မရှင်ရဲ့ဆောင်ရွက်လုပ်ကိုင်မှုတွေနဲ့ပတ်သက်လို့ရောလူ့ခွင့်ရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ဘယ်လိုမြင်မိပါလဲရှင်ထိရောက်တဲ့ကာကွယ်မှုတွေစောင့်ရှောက်မှုတွေလုပ်ပေးနိုင်တယ်လို့ထင်ပါလား
ကော်မရှင်ကသူ့ရဲ့ဥပဒေပါအတိုင်းကျွန်တော်တို့လုတ်ဆောင်တော်တဲ့တန်ဋိဌာန်ချတာတကယ်ကျူးဆိုပါတယ်ကျုံလည်းလုတ်တင်တယ်ဒါပေမဲ့ဥပဒေထဲမှာလည်းကျွန်တော်တို့ချူသောအာဏာချက်တွေဖြစ်နေတယ်အထူးသဖြင့်ဒီကော်မရှင်ကိုရွေးချယ်မှုအပိုင်းမှာပုံမလွတ်လပ်ပွင့်လင်းတဲ့သူတွေဖြစ်ဖို့အတွက်နောက်တစ်ခါနိုင်ငံသူနိုင်ငံသားတွေရဲ့ပြင်ပြကြံပေးချက်တွေလုတ်ဆောင်ပေးဖို့အတွက်ဒါတွေလိုအပ်နေတာကျွန်တော်ရှိနေတယ်အဲ့တော့လက်နက်ကိုင်ပြည်ပကအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေရဲ့လူခွေနဲ့ပတ်သက်လို့ဒီထက်ပိုပြီးတော့ဖြည်းဖြည်းချင်းလုတ်ဆောင်နိုင်မှုအကြောင်းအရာတွေလိုအပ်တယ်တကယ်ကိုကိုစွာညံစွာအင်အားပြည့်နဲ့အသုံးချပြီးပုံပုံပညာပေးဖို့အတွက်လည်းလိုအပ်နေသေးပါလေခင်ဗျာ
ဟုတ်ကဲ့ဒီနေ့လှုပ်တဲ့ဒီလူခွင့်ပွဲတွေမှာဒီအစိုးရတာဝန်ရှိတဲ့သူတွေဘက်ကရောပူးပေါင်းပါဝင်မှုတွေရှိပါလားအစိုးရဘက်ကအနေထားရောဘယ်လိုရှိပါလဲရှင
်ဒီပွဲလှုပ်ဖို့အတွက်ကျွန်တော်တို့တင်တဲ့ခါမှာပူးပေါင်းဆောင်ရွက်မှုတွေတော်တော်များများရှိပါတယ်ဒါပေမဲ့နေနေဒေတာပေါ်မှာအများကြီးမှုတည်ပါတယ်ကောင်းတဲ့နေနေဒေတာရှိသလိုသိုးတဲ့နေနေဒေတာရှိနေတော့မယ်အဲ့တော့လူခွင့်ဆိုတာကျွန်တော်နေရာကွက်ကြားဝင်ကြီးကောင်းလို့ခွင့်ပြုတယ်ဝန်ကြီးကောင်းလို့အစဉ်ပြေတယ်ဆိုတဲ့အရာမျိုးမဟုတ်ဘဲနဲ့လူခွေဆိုတာနိုင်ငံတိုင်းဒေသတိုင်းရဲ့အသီးသီးမှာလူတိုင်းကခွေဖြစ်တဲ့လွတ်လပ်စွာငြိမ်းချမ်းစွာစုဝေးထုတ်ဖော်ပြောဆိုခွင့်တွေကိုကျင့်သုံးနိုင်သောအရာမျိုးဖြစ်မှကျွန်တော်တို့ကလူခွေဒင်းပြစ်ချက်ပြခံစားရလို့ပြောနိုင်မှာဖြစ်တဲ့အတွက်နေရာဒေသနဲ့မဖြစ်စေချင်ပါဘူးတနိုင်ငံလုံးနဲ့ပတ်သက်သောခွင့်ပြုချက်တွေကျွန်တော်တို့ဒါမျိုးရရှိနေပုံပုံအစဉ်ပြေပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့မနေ့ပြန်ရောဥအောင်မျိုးမင်းဘယ်လိုများအစီအစဉ်ရှိပါလဲရှင
်မနေ့ပြန်ကြလို့ရှင်အားလုံးဒီနေ့တိုင်းအားလုံးပေါင်းနေပြီးတော့ပါဝင်73နေရာပေါ့နော်ရှင်နဲ့ကြေအားမှာတော့မလုပ်ဖြစ်ဘူးမနေ့ပြန်မှာလူခွေကော်မရှင်ကလည်းသူတို့အခမ်းအနားတစ်ခုကျင်းပတာရှိမယ
်ဟုတ်ကဲ့
နောက်တစ်ခါပြီးကျွန်တော်တို့တချို့ကြံနေသောဒီနေ့တိုင်းနေမှာကျွန်တော်တို့ဥပမာကတာပြီးလို့ရှိရင်ကျွန်တော်တို့ရခိုင်မကွေးတိုင်းစကိုင်းတိုင်းအဲ့နေရာမျိုးတွေမှာကျွန်တော်တို့ရဲ့လူခွေပညာပေးသူများကိုရဲကဆက်လက်ပြီးကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဦးအောင်မျိုးမင်းကျေးဇူးများကြီးတင်ပါတယ်เนาะဖြစ်ပြတာဟုတ်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြကတိမှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြကတိလို့ကြည့်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE အမေရိကန်တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် famis@viewnews.com ကို2019 view ပြည်ကတင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော် view ပြည်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်အခုဆက်လက်ပြီးတော့ဒီတစ်ပတ်မြန်မာအရေးဆွေးနွေးခန်းမှာမြန်မာနိုင်ငံပေါ်ဂျပန်နိုင်ငံရဲ့မဟာဗျူဟာမြောက်စိတ်ဝင်စားမှုကဘာပါလဲဆိုတာကိုမြန်မာနိုင်ငံဆိုင်ရာဂျပန်တမတ်ကြီးကို VOA ဝိုင်းတော်သားကိုကြော်ကြော်တင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်တနင်္ဂနွေနေ့မြန်မာနိုင်ငံရဲ့ဒီမြန်မာအင်္ဂလိပ်နိုင်ငံတွေဒီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်ကောင်းမယ်ဆိုတဲ့စကားမျိုးကျွန်တော်နားလည်ပါတယ်နောက်တစ်ခုကကျွန်တော်ဒီအပိုင်းတွင်သိထားတာတစ်ခုကမြန်မာပြည်မှာလုပ်ငန်းအသီးသီးစီမံကိန်းအသီးသီးအကောင့်တွေပေါ်ဖို့တွေဂျပန်နဲ့တရုတ်ပူးပေါင်းဆောင်ရွက်ပြီးတော့အကောင့်တွေဖော်ဖို့ဟလာပြောဆိုဆွေးနွေးတာတချို့ဒီမို့တွန်းတာတချို့တွန်းအပ်ပြတာတချို့ရှိရတယ်ကျွန်တော်အဲ့လိုနားလည်ထားပါတယ်အတိအကျမှန်တော့ကျွန်တော်မသိပါဘူးအဲ့လိုတရုတ်နဲ့ဂျပန်ပူးပေါင်းဆောင်ရွက်နိုင်မယ်အလားလားမြန်မာပြည်မှာဘယ်လောက်ထိရှိပါလဲတမန်ကြီ
းဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီမြန်မာနိုင်ငံမြန်မာနိုင်ငံအတွက်ရင်မတမ်းမှာအရေးကြီးတာပါတယ်ဆိုရင်ဟိုမြန်မာနိုင်ငံကနိုင်ငံရေးတည်ငြိမ်မှုဒီမိုကရေစီစီဘို့ပြီးတော့နောက်တစ်ချက်ကစီဘွားရည်ရဲကပြုံးပြောဖို့စီဘွားရည်ပြုံးပြောမယ်ဆိုပိုင်းမယ်အဲ့ဒါကဒင်ရှားပြုံးပြောတယ်ပြီးတော့ဘာမှပြည့်တုလို့တို့တိုင်းကအဲ့ဒါစီဘွားရည်တုတ်တယ်မှုအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုကျွန်တော်တို့ကအကန့်တီဖိုးစေခြင်းတယ်အဲ့ဒါကိုအကန့်တီဖိုးမယ်ဆိုရင်မြန်မာနိုင်ငံကနိုင်ငံတကာအကွန်လုံးနဲ့အဲ့ဒီစစ်ဆံမှုကမ်းဘူကလို့တယ်ဒါကြောင့်အကူကရကိုင်းပြည်နယ်ကိစ္စကြောင့်အဲ့ဒီတချို့အနောက်နိုင်ငံများနဲ့ဆက်ဆံမှုကတမျိုးဖြစ်နေပါတယ်။ဒါကြအဲ့ဒါကကျွန်တော်တို့အဲ့ဒီဟိုမပြည့်စုံပါဘူး။တကယ်ဒီမှန်နိုင်ငံအလားကားကိုစဉ်းစားတယ်ဆိုရင် ဟိုတရုတ်နိုင်ငံရောအနောက်နိုင်ငံရောအဲ့ဒီအမေရိကန်အနောက်နိုင်ငံတို့ပြောရကာမှာအမေရိကန်တွေပါပါမယ် EU နိုင်ငံများတွေပါပါတယ်ပြီးတော့အာဆီယံနိုင်ငံကအရေးကြီးပါတယ်အဲ့ဒီတော့ဂျပန်တွေပါပါမယ်အဲ့ဒီတော့တကမာလုံးနိုင်ငံတိုင်းကမြန်မာနိုင်ငံနဲ့အဆင်ပြေတဲ့ဆက်ဆံမှုရှိပေါ်တော့တယ်အဲ့ဒီရှင်းပါပဲအဲ့ဒီမြန်မာနိုင်ငံအဲ့ဒီခုနပြောတဲ့နိုင်ငံရဲ့တည်ငြိမ်မှုစီးပွားရေးထုတ်တယ်မှုအကန့်တီပို့နိုင်ပါမယ်ဒါကြောင့်အဲ့ဒီသဘောတရားနဲ့ကျွန်တော်တို့အဲ့ဒီတရုတ်နဲ့မကဘူးဗျ။ဟိုအနောက်နိုင်ငံအမေရိကန်နိုင်ငံတို့နဲ့ကျွန်တော်တို့မြန်မာနိုင်ငံအဲ့ဒီကိုဖြစ်အောင်ပြုပံပြီးဒီဆောင်ရွက်ကြည့်ပါလေခင်ဗျ။တ
မကြီးကျွန်တော်မယူတစ်ခုပြုမှုလေးလေးမေးချင်ပါတယ်။ကျွန်တော်တို့ပြည်သက်ကလည်းပဲသိချင်တဲ့မေးခွန်းလေးကို
ကျွန်တ
ော်ကြည့်ပါတယ်။တရုတ်နဲ့ဂျပန်ကြားမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြင်းထန်ပြန်ဆိုင်လှုပ်ဆောင်နေရတဲ့အနေအထားမျိုးများရှိပါသလားတမကြီ
း။အဲ့ဒါကကျွန်တော်တို့ကအပြင်းကလူတိုင်းကအဲ့ဒီလိုပြောပါတယ်။ဆိုတော့အဲ့ဒါကအဲ့ဒီဟိုမခမမာဘူးခင်ဗျ။ဆိုတော့ကျွန်တော်ကဘာလုပ်နေတယ်လဲဆိုရင်မြန်မာနိုင်ငံစီးပွားရေးတုတ်တယ်ဖို့အတွက်တကယ်မြန်မာနိုင်ငံကစီးပွားရေးတုတ်တယ်ပြီးတော့ပြည်သူတွေကအဲ့ဒီအကျိုးကိုခံစားနိုင်ဖို့အတွက်ဘာအကူအညီများလို့အပ်တယ်အဲ့ဒါကိုစဉ်းစားပြီးတော့လုပ်နေပါတယ်ခင်ဗျာအဲ့ဒါကိုကျွန်တော်တရုတ်နဲ့ပိုင်ဆိုင်ခြင်းတော့ဒီစီမံကိန်းလို့မဲ့ဒါစီမံကိန်းလို့မဲ့စဉ်းစားတာတခါမှမရှိပါဘူးဒါကြောင့်ကျွန်တော်ကခုနပြောတဲ့အတိုင်းမြန်မာနိုင်ငံစီးပွားရေးတကယ်စစ်မှန်တယ်စီဘာရေးပြန်ပြောတော့တယ်မစမှာလည်းစီဘာပြန်ပြောမှုဆိုတာကတော့အဲ့ဒီ sustainable ဖြစ်တယ်ပြည်သူလူတွေကအဲ့ဒီအကျိုးကိုခံစားနိုင်တယ်အဲ့ဒါကိုဖြစ်ရလို့မယ်ဆိုရင်ဟိုနိုင်ငံတကာဆက်ဆံမှုတက္ကသိုလ်တို့နဲ့ဆက်ဆံမှုကအိမ်မတမအရေးကြီးပါတယ်ဒါကြောင့်ကျွန်တော်တို့ကပြန်ဆိုင်တယ်အဲ့ဒါကိုကျွန်တော်မဟုတ်ပါဘူးခင်ဗျာ
တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားတာဘာလဲဆိုတော့ကိုမြန်မာလူလူကတော့မများသိကြပါတယ်တခြားနိုင်ငံအနေနဲ့ပတ်သက်လို့အဲ့လောက်ကြီးတည်ကြတာတော့မရှိပါဘူးဆိုတော့ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လာရင်အဓိကမဟာဗျူဟာမျိုးစိတ်ဝင်စားမှုတွေပါဆိုတာများကျွန်တော်တို့ပြည်သက်ကိုပြောပြတိုင်း
ဟုတ်ကဲ့အဲ့ဒီကျွန်တော်ကဟိုမြန်မာနိုင်ငံမှာဆိုရင်နှစ်ခုရှိပါတယ်အကြောင်းကနှစ်ခုရှိပါတယ်ပထမအကြောင်းကမြန်မာနိုင်ငံမှာဆိုရင်မြန်မာနိုင်ငံကကျွန်တော်ဂျပန်နိုင်ငံတွေခြေစူးရှိနိုင်ငံဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာတိုင်းမှာကျွန်တော်ပြောပါတယ်ဒုတိယကဘာစီပွဲကြီးမှာကျွန်တော်တို့မြန်မာနိုင်ငံအထက်တပင်းဗမာလူမျိုးများမှုတိတ်ချင်းလာတဲ့ဒုက္ခကိုပေးခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်ပွဲကြီးပြီးတဲ့ချိန်မှာကျွန်တော်တို့ဂျပန်ကိုအင်မတမအားပေးလိုက်တဲ့အကူအညီပေးလိုက်တယ်။ဥပမာပြောမယ်ဆိုရင်စာနာရိက္ခာကိုတိတ်ရှားတဲ့ချိန်မှာတော့ဗမာဆန်းကိုကျွန်တော်ဂျပန်ပြည်ကိုပို့လိုက်တာလည်းရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဂျပန်လူမျိုးတိုင်းကပါကြောင့်မကြည့်ပါဘူးမြန်မာနိုင်ငံကိုလာတဲ့လူတိုင်းဂျပန်လူမျိုးတိုင်းကမြန်မာနိုင်ငံကိုအင်မတန်မှချစ်တယ်ချိုက်တယ်သဘောကျတယ်ဒါကြောင့်သူကဒီလောက်ဂျပန်နိုင်ငံအတွက်ဒီလောက်တမိုင်းအရာပြည်သူလူထုအချင်းချင်းမှာဒီလောက်အင်ကြီးတဲ့နိုင်ငံဆိုတော့ကျွန်တော်ဂျပန်နိုင်ငံအတွက်မြန်မာနိုင်ငံမှာပါရင်တခြားနိုင်ငံမှာလုံးဝနိုင်ငံတစ်ခုမှမရှိတော့ဘူးဒါကြောင့်အဲ့ဒီလိုနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကဒီနိုင်ငံကိုနိုင်ငံမှာမြန်မာနိုင်ငံကနိုင်ငံရေးအရာတွေစီးပွားရေးအရာတွေဒီမှာတမ်းမှာတုတ်တက်တဲ့နိုင်ငံဖြစ်စေခြင်းတဲ့ဘို့အဲ့ဒါကပထမတစ်ခုဖြစ်ပါတယ်ဒါပေမဲ့အဲ့ဒါကမဟာဗျူဟာမဟုတ်ပါဒုတိယအခြေကမြန်မာနိုင်ငံဆိုရင်မဟာဗျူဟာအရာပြောမယ်ဆိုရင်မြန်မာနိုင်ငံကအာဆီယံနိုင်ငံမြန်မာတွေဖြစ်တယ်အဆက်တန်အာဆီယံနိုင်ငံများတဲ့နိုင်ငံဖြစ်တယ်အဲ့ဒီမှာမြန်မာနိုင်ငံကလူ့အရေးအရာရောဒီစီးပွားရေးရောအကွန်ချိလိုက်တဲ့အခါမှာအင်မတမ်းမှာအင်အားကြီးတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကျွန်တော်တို့ကအဆက်တန်ကျွန်တော်တို့ဂျပန်နိုင်ငံနဲ့ဖြစ်တဲ့နိုင်ငံရေးစီးပွားရေးအဲ့ဒါကိုကျွန်တော်ဂျပန်နိုင်ငံစီးပွားရေးတုတ်တယ်မှုနိုင်ငံရေးတည်ငြိမ်မှုလုံခြုံရေးအဲ့ဒါကိုရှင်းစားတဲ့အခါမှာကျွန်တော်တို့အရှိတနာရှာနိုင်ငံများရဲ့ထိညင်မှုစီးပွားတုတ်တယ်မှုကအိမတမအရေးကြီးပါတယ်အဲ့ဒီကိုချေးတာနဲ့ချေးတဲ့အခါမှာမြန်မာနိုင်ငံဆိုရင်မြန်မာတမအရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကမြန်မာနိုင်ငံကိုပို့ပြီးတော့စီးပွားရေးထုတ်တယ်စေခြင်းနဲ့နိုင်ငံရဲ့ထိညင်မှုရစေခြင်းနဲ့ဒါကြောင့်အဲ့ဒါကကျွန်တော်တို့အရေးကြီးဖြစ်ပါတယ်ဒါကြောင့်ခုနပြောတဲ့ခြေစူးသင့်တဲ့သဘောနဲ့မြန်မာနိုင်ငံကအရှိတန်အာရှာနိုင်ငံများမှာမြန်မာတမအရေးကြီးတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒီအကြံအကူကြောင့်ကျွန်တော်တို့စတင်နေပါလေခင်ဗျာ
ဟုတ်ကဲ့ပါတမကြီးတမကြီးရှင်းပြတာကျွန်တော်မြန်စိတ်ဝင်စား
ဟုတ်ကဲ့
အဲ့ဒါဒီစစ်ထဲပဲကျွန်တော်ခေါင်းနဲ့တွေးဝင်လာတာကကျွန်တော်တို့ကတရုတ်ဂျပန်အခြေအနေမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောနေကြတာဆိုတော့မြန်မာလူထုပေါ်နေမြန်မာလူထုများစွာကြားထဲမှာဟလာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့အဆိုးမဟုတ်ဘူးဆိုတော့မှနည်းနည်းမကောင်းတဲ့အမြင်လေးတွေရှိတဲ့ကြားပါတယ်ဒါလည်းတမိုင်းနဲ့ချီလာတဲ့ကိစ္စပါဒါပေမဲ့ဂျပန်နိုင်ငံနဲ့ပတ်သက်တော့မြန်မာလူကြီးတွေမှာအဲ့ဒီလိုမျိုးအမြင်မရှိဘူးလို့ကျွန်တော်ရေပုံရတာလည်းထားပါတယ်။အဲ့ဒီပုံမှာရောတမကြီးရောသဘောတူပါလား
။ဟုတ်ကဲ့။အဲ့ဒီနိုင်ငံဆိုရင် 今まあ縁見なじないが、セッサムが今たまけば、今まあバピピ今ないがねってよねがそういうねざさねばれ、そういうセッサムがあみょうぞんしばれけみゃ、だめちょろじゃたね今ないがそういうねね上ばれけみゃ、縁見なじないがのないがピペめねね上れないがピパれ、だじゃんちょろအခြေအနေဂျပန်နိုင်ငံရဲ့အခြေအနေနဲ့တရုတ်နိုင်ငံအခြေအနေကမတူပါဘူးခင်ဗျာဆိုတော့ဒါပေမဲ့နိုင်ငံဆိုတာအကျဉ်းအရာကိုရှယ်လို့မရပါဘူးဒါကြောင့်ကျွန်တော်ရတဲ့မျိုးရင်းနာကတော့တရုတ်နိုင်ငံဆက်ဆံမှုအဆင်ပြေပေါ်တယ်မြန်မာနိုင်ငံတွေအရေးကြီးတယ်ဆိုတော့ကျွန်တော်လုံးဝနားတယ်ပါလေခင်ဗျာဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံမှုအဆင်ပြေစေချင်တယ်ပြီးတော့ခုနအရင်ပြောတဲ့အတိုင်းမြန်မာနိုင်ငံတကယ်စီးပွားရေးနိုင်ငံရေးတုတ်တေဖို့စဉ်းစားမယ်ဆိုရင်お内岸だガセさん。えらが帝王内岸でパレ、あの内岸でパレ、アセアンでパレ、アシア内岸でパレ。えりせさんもこのアシンピープがローバレけみゃ。えらピープをちのろ今たま不妙りねばれ。
オッケーばざま。ちのねねりせさてれゆさべめ。ねねりこえれめぐんとこ。
オッケーば。
しまれ。えらがろちのピーターだろうばな。ちのまえねてんでば。ちのピーターだろう。ジャパンねねまセットなくじゃまれべ。တချို့ဆက်ဆံရေးတွေရှိထားတယ်လို့ကျွန်တော်သိထားပါတယ်။အဲ့ဒီဆက်ဆံရေးအခြေအနေလေးလည
်းနည်းနည်းရှိမ
ှစစ်ဖက်ချင်းချင်းဆက်ဆံရေးစစ်တက်ချင်းချင်းကျွန်တော်ကစစ်တက်ချင်းချင်းလို့ဆိုတာလေစစ်ဖက်လို့ကျွန်တော်ပြောချင်ပါတယ်။စစ်ဖက်ချင်းချင်းဆက်ဆံရေးအခြေအနေလေးလည်းနည်းနည်းရှင်းပြပေးပါ
ဦး။ဟုတ်ကဲ့။ကျွန်တော်တို့ကအဲ့ဒီဟိုတမဒါဥတင်စင်အစိုးရတက်လာတဲ့ချင်းမှာကျွန်တော်တို့တမတော်ကျွန်တော်တို့ဂျပန်ပြီးတော့ကာဂွေရဲ့တမတော်နဲ့ကျွန်တော်မြန်မာနိုင်ငံတမတော်နဲ့ကျွန်တော်အခြေချင်းဆက်ဆံမှုအဲ့ဒါကိုကျွန်တော်စနုံးနေပါလေခင်ဗျာဥပမာပြောမယ်ဆိုရင်ကျွန်တော်တို့ကမြန်မာနိုင်ငံတမတော်အရာရှိများကျွန်တော်တို့ဂျပန်နိုင်ငံမှာရှိတဲ့ကာဂွေရဲ့တက္ကသိုလ်မှာပညာတော်တိအရာကျွန်တော်တို့လက်ကလာရှိပါတယ်ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီတမတော်ဘေးအန်ဒါရေးကာဂွေဘုတ်အတွက်ကျွန်တော်ဂျပန်ပြီးမှာလေတမတော်ကအိမတမအရေးကြီးပါတယ်ဒုတောင်းကဒါကြောင့်မို့လို့ကျွန်တော်ဂျပန်ပြီးမှာရဲ့အတွေ့အကြုံအဲ့ဒီတဘောဘေးအန်ဒါရေးကာဂွေဘုတ်အတွက်တမတော်ရဲ့ခန္ဓာကဘယ်လိုခန္ဓာရှိတာလဲအဲ့ဒါကိုကျွန်တော်တို့လည်းအဲ့ဒီဟိုအဲ့ဒီနေ့ချင်းပြင်နေတာလည်းရှိပါတယ်ဒါကြောင့်ကျွန်တော်တို့အဲ့ဒီလိုအချင်းချင်းဆက်ဆံမှုလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတစ်ဆက်တည်းပါပဲဟိုဂျပန်စစ်ဖက်ကနေပြီးတော့မြန်မာစစ်ဖက်ကိုတခြားအကူအညီအထောက်ပံ့နေပေးတာလို့ဆိုပါသေးလား
ဟုတ်ကဲ့ဟုတ်က
ဲ့ပစ္စည်းပေါ့ပေါ့
အဲ့ဒါတော့မရှိပါဘူးခင်ဗျာကျွန်တော်တို့ကတကယ်ပြောမယ်ဆိုရင်အခုမြန်မာနိုင်ငံကတတ်မှတ်တော့ဆိုရင်ဟိုမြန်မာနိုင်ငံနိုင်ငံရေးဟိုအကြမ်းအမျိုးမျိုးကြောင့်ဟိုနိုင်ငံရေးလာတဲ့အဓိကတောင်းထမ်းဆောင်ခဲ့ပါတယ်အခုကအဲ့ဒီဒီမိုကရေစီနိုင်ငံဖြစ်တာပေါ့အယတအစိုးရပေါ်ပေါက်လာပါတယ်အင်ဂျီအစိုးရပေါ်ပေါက်လာတယ်ဒါပေမဲ့တတ်မှတ်တော့ကတော့ဆက်ပြီးတော့အရေးကြီးတဲ့ကံတာရှိပါတယ်ကျွန်တော်လုံးဝနားလည်ပါတယ်ငင်ချန်ရေးအတွေ့အထူးသဖြင့်အရေးကြီးပါတယ်ဆိုတော့ဒါပေမဲ့တတ်မှတ်တော့အစိုးရဒီမိုကရေစီအစိုးရအယတအစိုးရပြည်လာတဲ့ချိန်မှာတမတော်အယဘယ်လိုအဲ့ဒီဟိုတောင်ဘယ်လိုပုံစံမျိုးနဲ့တောင်ထမ်းဆောင်ရမလဲဆိုတာကကျွန်တော်တို့ဂျပန်ဆိုရရဲ့ဂျပန်နိုင်ငံရဲ့အတွေ့အကြုံကိုကျွန်တော်ရှင်းပြပြီးတော့အဲ့ဒီဟိုနားတယ်မျိုးရနိုင်ဖို့အဲ့ဒါလည်းကျွန်တော်တို့အကူအညီများတစ်ခုပြပါရခင်ဗျာ
ဟုတ်ကဲ့ပါတမန်ကြီးကျေးဇ
ူးပါ
မြန်မာနိုင်ငံဆိုင်ရာဂျပန်တမ်မကြီးမစ္စတာအီချီရိုမာရူယာမာကို VOA ဝိုင်းတော်သားကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးမှာမို့ဆောင်မြော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလမီတာ190 kHz 1905တို့ကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများခန္ဓာနဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။Journalist တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်ပေးနိုင်သူတွေဟုတ်ပါသလားဆိုတဲ့ပေါ်မှာဆွေးနွေးသုံးသပ်တင်ပြထားပါတယ်။မန်အင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်။ဒီရက်ဒီဇင်ဘာ9ရက်နေ့ကနေပြည်တော်မှာ9ချိန်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကျင်းပပါတယ်။ညီလာခံဖွံ့ဖြိုးမှာပြည်ကြ ాయి ဝန်ကြီးဒေါက်တာဖင်မြင့်အဖွင့်အမှားစကားပြောခဲ့ပြီးဒီမကူးခင်မှာကိုပဲမြန်မာဂျာနယ်လစ်ကွန်ရက်ပဲ့မြန်မာအပါအဝင်မီဒီယာအဖွဲ့အစည်း16ခုကသူ့မိခွန်းပါအချက်တချို့ကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အဲ့ဒီကန့်ကွက်ချက်ထဲမှာပြည်ကြ ాయి ဝန်ကြီးပြောခဲ့တဲ့ဂျာနယ်လစ်တွေဟာနိုင်ငံချစ်စိတ်အမျိုးသားရေးစိတ်လည်းရှိဖို့လိုတယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။နိုင်ငံချစ်စိတ်အမျိုးသားရေးစိတ်ဆိုတာနဲ့ပတ်သက်ပြီးညီလာခံမှာပြည်ကြ ాయి ဝန်ကြီးဘာတွေပြောခဲ့သလဲ။ဘာကြောင့်အဲ့လိုသူပြောရတာလဲ။ဂျန်လစ်တွေဟာနိုင်ငံပုံရိပ်ကောင်းအောင်မြင့်တင်နိုင်သူတွေဟုတ်ရဲ့လားဆိုတာကုရပလေးလာဆွေးနွေးကြည့်ကြရအောင်ပ
ါ။ညီလာခံမှာပြည်တိုင်းဝန်ကြီးဒေါက်တာဖေမြင့်ပြောခဲ့ပြီးအစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တာကတော့ညီကုန်းချုပ်အနေနဲ့ပုဂ္ဂိုလ်နှစ်ဦးရဲ့စကားကိုကိုးကားလိုပါကြောင်းပထမတစ်ခုမှာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးကျော်နိုင်ခေါ်ဆရာထက်မြက်ရဲ့စကားဖြစ်ပါကြောင်းမကြာမီကအင်တာဗျူးတစ်ခုတွင်ဆရာထက်မြက်ကသတင်းသမားတွေအနေနဲ့ဘာရှိသင့်တယ်လဲဆိုတော့နိုင်ငံရဲ့အရေးအပေါ်လေးနက်မှုရှိဖို့လိုတယ်နိုင်ငံကိုချစ်တဲ့စိတ်နဲ့အမျိုးသားရေးစိတ်လည်းရှိဖို့လိုလိမ့်မယ်လို့ပြောကြားခဲ့ပါကြောင်းမိမိနဲ့သဘောထားချင်းတူပါကြောင်းဇန်နလစ်တဦးသည်အများပြည်သူကိုမှန်ကန်သောသတင်းအချက်အလက်ပေးရန်တာဝန်ရှိပါကြောင်းရင်းမှသတင်းသမားတဦးအနေဖြင့်သူ၏အရေးကြီးသောတာဝန်ဖြစ်ပါကြောင်းတစ်ချိန်တည်းတွင်သူသည်နိုင်ငံသားတဦးဖြစ်ပါကြောင်းနိုင်ငံသားတဦးအနေဖြင့်နိုင်ငံချစ်စိတ်နိုင်ငံကိုကာကွယ်ဆောက်ရှောက်လိုတဲ့စိတ်များလည်းသူ့မှာရှိရန်လိုအပ်သည်ဟုပြောလိုပါကြောင်းဆိုပြီးပြောခဲ့ပါအဲ့ဒီအကြောင်းအရာကိုပဲသတင်းမီဒီယာကောင်စီဝင်တွေဂရုသစ္စာပြုတဲ့အခမ်းအနားမှာသမရဦးဝင်းမြင့်ပြောတာကိုလည်းဆက်ပြီးကိုးကားပြပါတယ်။သမရဦးဝင်းမြင့်ကနိုင်ငံတကာအတိုင်းဝိုင်းအလယ်မှာကျွန်တော်တို့အားမွေးဖွားပေးလိုက်တဲ့အမိနိုင်ငံတော်ရဲ့ပုံရိပ်ညင်မာလာအောင်ကျွန်တော်တို့နိုင်ငံသားများရဲ့ဂုဏ်သိက္ခာပုံမှုမြင့်တက်လာအောင်သတင်းမီဒီယာရဲ့စွမ်းအားနဲ့ပုံဖော်ပေးနိုင်ကြပါစေဆိုပြီးဖြစ်ပါတယ်။ဒီနေရာမှာဝင်းကြီးဒေါက်တာဖေမြင့်အနေနဲ့ဂျာနယ်လစ်တွေကိုဘာကြောင့်နိုင်ငံချစ်စိတ်ရှိရမယ်အမျိုးသားရေးစိတ်ရှိဖို့လိုမယ်နိုင်ငံကိုကာကွယ်ဆောက်ရှောက်လိုတဲ့စိတ်ရှိဖို့လိုတယ်သတင်းမီဒီယာစွမ်းအားနဲ့နိုင်ငံပုံရိပ်နိုင်ငံသားတွေရဲ့ဂုဏ်သိက္ခာပုံမြင့်တက်လာအောင်စွမ်းဆောင်ပေးဖို့လိုတယ်ဆိုတာရှင်းပြတာမျိုးတော့မတွေ့ရပါဘူးဖြစ်နိုင်တာတစ်ခုကတော့ဒီကနေ့မြန်မာနိုင်ငံတွင်းကသတင်းမီဒီယာတွေနဲ့ဂျာနယ်လစ်တွေရဲ့လွတ်ဆောင်ချက်တွေဟာနိုင်ငံချစ်စိတ်မရှိအမျိုးသားရေးစိတ်မရှိနိုင်ငံကုန်ကိုလည်းမြင့်တင်မပေးဘဲနေတယ်လို့ဝန်ကြီးနဲ့အစိုးရအဖွဲ့ကထင်မြင်ယူဆထားလို့ဖြစ်ပုံရပါတယ
်ဒီနေရာမှာသုံးသပ်လို့ရတာတစ်ခုကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ပြည်ထနာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မွတ်စလင်သိန်းနဲ့ချီထွက်ပြေးခဲ့ရမှုစတာနေနဲ့ပတ်သက်ရင်ကမ္ဘာမှာအစိုးရနဲ့တတ်မတော်ပုံရိပ်မကောင်းပါဘူးအဲ့လိုပုံရိပ်မကောင်းတဲ့ကိစ္စနိုင်ငံတကာမီဒီယာတွေမှာဘယ်လိုက်မှုတွေရှိနေတယ်ပြည်ရင်းမီဒီယာတွေကလည်းနိုင်ငံပုံရိပ်မြင့်နေရေးမှာတာဝန်မကျေဘူးလို့ခံစားသုံးသပ်ထားကြဖို့ရပါတယ်ဒီနေရာမှာပြောစရာနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့နိုင်ငံချစ်စိတ်နဲ့အမျိုးသားရေးစိတ်ဆိုတဲ့စကားလုံးဖြစ်ပါတယ်အဲ့ဒီထဲကမှအမျိုးသားရေးစိတ်ဆိုတာပါသာပြန်ဆိုင်ဆရာထက်မြက်ရဲ့ပြောစကားဖြစ်နေတော့ဒီနေရာမှာအကျဲမဆွေးနွေးပြလို့တော့ပါဘူးဝန်ကြီးဥဖွေမြင့်ရဲ့နိုင်ငံချစ်စိတ်အကြောင်းပဲရှင်းပြချင်ပါတယ
်တကယ်တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံချစ်စိတ်ရှိရမယ်ဆိုတဲ့စကားဟာအထူးတလည်ပြောရမယ့်စကားထဲမှာမပါပါဘူးစစ်ဘူနိုင်ငံရေးသမားလွှတ်တော်အမတ်နိုင်ငံဝန်တန်းဂျာနယ်လစ်ကုန်တယ်ဘသူဖြစ်ဖြစ်အားလုံးနိုင်ငံသားတွေဖြစ်နေတဲ့အတွက်နိုင်ငံချစ်စိတ်ရှိရမယ်ဆိုတာအမှန်တရားတစ်ခုပါဒီနေရာမှာဘလို့အပြုမူမျိုးဟာနိုင်ငံချစ်စိတ်ရှိတဲ့အပြုမူလို့ရဖြစ်တယ်ဆိုတာစမ်းစစ်ကြည့်ဖို့လိုပါတယ်။ကိုယ်နိုင်ငံကိုကမ္ဘာအလယ်မှာတင့်တင့်တယ်တယ်ဖြစ်အောင် မြန်မာနိုင်ငံဟာနိုင်ငံတကာအလဲမှာဖွံ့ဖြိုးတိုးတက်ပြီးချမ်းသာတဲ့နိုင်ငံဖြစ်အောင်မြန်မာလူမျိုးတွေဆိုတာပညာတတ်ရည်ကြီးမှုမြင့်လူအခွင့်အရေးကိုလေးစားနိုင်တာအခြားဘသူတွေအပေါ်ကိုမဆိုညံ့ညတတ်တာဆက်ဆံအနိုင်ကျင့်မှုမတရားမှုတွေကိုဆိုလဲရဲရဲဝံ့ဝံ့တုံ့ပြန်တိုက်ခိုက်အနိုင်ယူဆိုတာမျိုးစူးစမ်းလုပ်ကိုင်တဲ့လုပ်ရမျိုးဟာနိုင်ငံတကာကလေးစားတဲ့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရမျိုးလို့သတ်မှတ်နိုင်ပါလိမ့်မယ်ငါတို့ဟာနိုင်ငံချစ်စိတ်ရှိတယ်မျိုးချစ်စိတ်ရှိတယ်ဆိုတာစကလုံးတသက်ကြွေးကြော်ပြီးကိုလူမျိုးအချင်းချင်းဖိနှိပ်ကိုတိုင်းသားအချင်းချင်းဖိနှိပ်ကိုနိုင်ငံနဲ့နေသူတွေကိုခွဲခြားဖိနှိပ်ပြီးကမ္ဘာအလယ်မှာအဆက်တကွဲအကျိုးနည်းဖြစ်အောင်လုပ်နေတာတွေတိုင်းပြည်ကိုဆင်းရဲမွဲပြာကြစေပြီးကိုတိုင်းသူပြည်သားတွေကိုပညာမဲ့ဆင်းရဲမွဲတည်လူအစဉ်တန်းနေအောင်လုပ်နေတာမျိုးကိုတော့နိုင်ငံချစ်စိတ်ရှိတဲ့လုပ်ရလို့ခေါ်နိုင်မှာမဟုတ်ပါဘူးနောက်တစ်ချက်ကတော့သတင်းမီဒီယာသမားဂျာနယ်နစ်တွေရဲ့တာဝန်ပါတကယ်တမ်းပြောရရင်ဂျာနယ်လစ်တွေဆိုတာနိုင်ငံကိုတိဆောက်ဖန်တီးပုံဖော်နေတဲ့သူတွေမဟုတ်တဲ့အတွက်နိုင်ငံပုံရိပ်ကောင်းအောင်ဒါမှမဟုတ်ဆိုးအောင်ဘာမှတက်နိုင်တဲ့သူတွေမဟုတ်ပါဘူးနိုင်ငံပုံရိပ်ကောင်းအောင်ဆိုးအောင်လုပ်နိုင်သူတွေဟာမြန်မာနိုင်ငံမှာအစိုးရတက်မတော်ဌာနဆိုင်ရာဝန်ထမ်းတွေကအဓိကဖြစ်ကြပါတယ်သူတို့တွေပုံဖော်တဲ့နောက်ကျန်ကုံတယ်ပွဲစားတိုင်းသူကြီးသားတွေကလိုက်ပါကြရတာပါ
နောက်တစ်ခုအစိုးရဘက်ကနားလည်ဖို့လိုတာကဂျာနယ်လစ်တွေရဲ့လူအဖွဲ့အစည်းအတွင်းမှားယွင်းနေတာတွေဖောက်ပြန်နေတာတွေဆိုးရွားနေတာတွေကိုဖော်ထုတ်ရတဲ့တာဝန်ပါအမေရိကန်ပြည်ထောင်စုမှာတစ်ချိန်ကဂျာနယ်လစ်တွေကဗီယက်နမ်စစ်ပွဲကိုဆန့်ကျင်ခဲ့ကြတာဝါတာဂိတ်အရှုပ်တော်ပုံကိုဖော်ထုတ်ပြီးသမ္မတနစ်ဆင်ကိုပြုတ်ကျအောင်အထိလုပ်ခဲ့ကြတာဟာနိုင်ငံပုံရိပ်ကျဆင်းအောင်လုပ်ခဲ့ကြတာမျိုးမဟုတ်ပဲနိုင်ငံကိုပိုကောင်းမွန်တဲ့လမ်းကြောင်းစီသွားဖို့နိုင်ငံချစ်စိတ်နဲ့လုပ်ခဲ့ကြတာမျိုးတွေပါအလားတူမြန်မာနိုင်ငံတွင်းမှာရှိနေတဲ့မတရားမှုတွေဖိနှိပ်မှုတွေအာဂရီလိုက်စားမှုတွေမမှန်ကန်မှုတွေကိုဖော်ထုတ်တင်ပြဖို့ကြိုးစားနေတာကလည်းနိုင်ငံပုံရိပ်ကျဆင်းဖို့လုပ်နေတာမျိုးမဟုတ်ပဲနိုင်ငံကိုကောင်းတဲ့ဘက်ရောက်အောင်နိုင်ငံချစ်စိတ်နဲ့မြင့်တင်နေတဲ့လုပ်ရက်တွေအဖြစ်နားလည်အသိမှတ်ပြုဖို့လိုပါတယ်ဒီလိုမှမဟုတ်ပဲနိုင်ငံပုံရိပ်ကျဆင်းအောင်တကယ်ပြုမှုနေသူတွေကိုထောက်ပြပြောဆိုဝေဖန်ဖို့မိုးအရေပဲဂျာနယ်လစ်တွေကိုပဲနိုင်ငံချစ်စိတ်နဲ့နိုင်ငံပုံရိပ်ကောင်းအောင်လုပ်ကြပါလို့ပြောနေတာမျိုးကတော့လွဲမားနေပါကြောင်းတင်ပြလိုက်ရပါတယ
်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့အင်ကာညဒိုင်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအသေးပြရစီရှင်
ဘာရှိနေလဲမြေလို့မြေလနဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလို့မြေရိုင်းအသုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှိုးဆော်ခဲ့တဲ့နောက်တိုင်းလားဒေသတွေအထူးဖြစ်တော့ပရိတ်ခဒေသမှာရှိတဲ့လေလုံသူတောင်သူတွေရတက်မအီဖြစ်ခဲ့ရပါတယ်တိုင်းလားတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအံကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲဒီကြောင့်လည်းပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမဲ့သရရှင်တို့ကိုကြူလိုပါရခင
်ဗျ။အင်္ဂါနေ့ဒဲလီနိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတက်ချစ်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မင်္ဂလာညချမ်းလေးပါ VOA ရေးလို့ရေးလာတဲ့သောရရှင်ကတော့ Facebook စာမျက်နှာမှာလင်းနေရယူသွားတဲ့မိုးတင်ဆိုတဲ့အကောင့်ပိုင်းရှင်မှာသူက VOE ကဝိုင်းတော်သားတွေအားလုံးကျမ်းမာပျော်ရွှင်နိုင်ကြောင်းဆုတောင်းပေးလိုက်ပါတယ်။ကျွန်တော်ကနိုင်ငံသားရောက်နေတဲ့သူဆိုပေမဲ့ VOE သတင်းတွေကိုနေတိုင်းနားထောင်တာပါ။အားပေးလျက်ပါ။ကျေးဇူးအထူးတင်ပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့အခုလိုအားပေးတယ်ဆိုတဲ့ဒီတော်ရရှင်ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်ရှင်။
ဖီရိုကကျမတို့ကိုပတ်စင်ထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့တော်ရရှင်နဲ့ရေးလာကြတဲ့သူတို့ကိုယ်ပိုင်အမြင်တွေသူတို့ရှုထောင့်ကနေတင်ပြလာကြတဲ့သူတို့ရဲ့မှတ်ချက်တွေကိုဖော်ပြပေးကြပါလိမ့်ရှင်။ကျမတို့ဒီဇင်ဘာလအစပိုင်းတုန်းကမြန်မာနိုင်ငံအကြမ်းဖက်ပြည်ပခါတွေကြောင့်တင်းငိမ်အေဂျင့်မှုနဲ့နယ်လမထနိုင်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုကျမတို့ရန်ကုန်မှာရောက်နေတဲ့ VOA သတင်းတောက်ကိုကျော်ကျော်သိန်းတွားပြီးတော့သတင်းယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူခရီးစဉ်ကပြန်လာတော့ဦးကျော်ဇန်တာကမြမရေးသုံးသက်ချက်အစီအစဉ်မှာသူကိုလှမ်းပြီးတော့သူရဲ့ခရီးစဉ်နဲ့ပတ်သက်လို့မေးမြန်းထားတာရှိပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်နေသူရဲ့ကိုယ်ပိုင်မြင်တွေကိုရေးလာကြတယ်။ဒီ Facebook မှတ်ချက်တွေကိုပြောပြပေးသွားခြင်းပါတယ်နော်။ဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒီမြန်မာနိုင်ငံတွေကလူတော်တော်များများဘဝင်မကျဖြစ်ကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းအဲ့ဒီဒေတာကိုကိုရိုင်းပြတ်သွားသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာဆွေးနွေးပြီးတုံ့တက်ထားတာဖြစ်ပါတယ်။အဲ့ဒီကိုရဲရခိုင်ပြည်ထနာဆိုတဲ့သတင်းကိုနားဆင်ပြီးတော့ကိုစိန်ဆိုတဲ့တော်ရရှင်ရေးလာတဲ့မှတ်ချက်ကတော့မြန်မာပြည်သူတိုင်းဟာမျှတာခြင်းပဲမျှခြင်းအမှန်တရားကိုမြင်လို့ခြင်းအခြေခံစိတ်တွေရှိကြပါတယ်။အမှန်တရားနဲ့နှီးစက်တဲ့အမျှတာတဲ့သတင်းတိုင်းကြိုးစားပါရတဲ့ဟုတ်ကဲ့ပါနှီးစက်တဲ့သတင်းကတော့သတင်းမှန်ဟုတ်မှမထင်ပါဘူးနော်မှန်တဲ့သတင်းကိုကြိုးစားရဲဆိုတာကတော့ရထားဖို့ရကြပါလိမ့်ရှင်ဇော်ထက်ဆိုတဲ့တော်ရရှင်ကတော့နှစ်ဖက်ကိုပဲမျှရေးသားခြင်းဟာအမှန်တရားနဲ့နှီးစက်လို့ကြိုးစားပါတယ်ထောက်ခံပါတယ်ဒီတော်ရရှင်ကလည်းအမှန်တရားနဲ့နှီးစက်ပါတယ်လို့ပဲပြောထားတာစိတ်ဝင်စားစရာပါဝင်းကျော်ဆိုးဆိုတဲ့တော်ရရှင်ကတော့ညတာပြီးတော့ခြုံငုံတုံးတက်နိုင်တဲ့သတင်းသမားကိုဂုဏ်ပြုပါရစေ။ဒါပေမဲ့သူတို့ရေးတိုင်းတဲ့သတင်းမှာဖော်ပြခံရမယ်မထင်ပါဘူးတဲ့။ဒါသူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ပါ။ကြော်ရမောင်ဆိုတဲ့သောရရှင်ရေးလာတာကတော့
ဒီလိုသတင်းမျိုးကတော့ညတာတယ်လို့ယူဆမိပါတယ်။ဆိုတော့ဒီလိုသတင်းမျိုးကိုမြန်မာဘာသာနဲ့ထုတ်လွှင့်ခဲ့တယ်လို့ကဘာရရက်ကလူတွေအတွက်ရောအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်ပြီးပါပြီလား။ဒါမှမဟုတ်ထုတ်လွှင့်ဖို့အစီအစဉ်ရှိပါသလား
။ဒီသတင်းကညတာတဲ့အတွက်ကြောင့်မလို့ကဘာကလည်းတည်အောင်လို့အင်္ဂလိပ်ဘာသာနဲ့အင်္ဂလိပ်ဘာသာနဲ့လည်းပြန်ပြီးတော့ဘာသာပြန်ထုတ်လွှင့်သင့်ပါလေဆိုပြီးတော့သူကအကြံပြုလာတာပါ။ဒါမဲ့တော်ရရှင်တွေကဒီအမြင်မျိုးမျိုးနဲ့တုံ့ပြန်ကြတာတွေ့ရပါတယ်နော်။ဒီသတင်းပေါ်မှာတင်ပြမှုကိုထောက်ခံတဲ့သူရှိသလိုတချို့တော်ရရှင်တွေကလည်းကန့်ကွက်တဲ့ပုံတွေနဲ့ရေးလာကြပါတယ်။အဲဒီလိုမျိုးကျမတို့တင်ပြတဲ့သတင်းတွေပေါ်မှာသဘောမတူလို့ရင်းရင်းတည်တည်ဆဲဆိုလာကြတဲ့အစားတွေကတော့အဆမ်းမဟုတ်တော့ဘူးလို့တော့မှပြောရပါမယ်။ဒီလူမျိုးရေးပဋိပက္ခရဲ့နောက်ပိုင်းမှာပို့ပြီးတော့ရုံရင်းကြမ်းတမ်းတဲ့အသုံးအနှုန်းတွေနဲ့ရန်ရန်ပြပြဆဲဆိုလာကြတာတွေကိုအတော်လေးကိုတွေ့ရပါတယ်။အဲ့လိုစားရည်ဆိုတော့ကျမတို့ဒီလေလိုင်းပေါ်ကနေမဖို့ပြပါဘူးเนาะကိုကိုထွန်းဆိုတဲ့တော်ရရှင်ကတော့
မြန်မာနိုင်ငံမှာသရုပ်ထမန်နိုင်ဆိုပြီးကြီးကြီးကျယ်ကျယ်ပြောဆိုနေကြတဲ့မီဒီယာတွေဟာတိုင်းပြည်အတွက်တကယ်အကျိုးပြုခဲ့သလားအကျိုးရုပ်စေခဲ့သလားဆိုတာဒီတွေးဆုံမေးမြန်းခန်းကိုဖတ်မိပြီးတေချာသိရှိခဲ့ရတဲ့အတွက်ကျေးဇူးတင်ပါတယ်ဒေါန်ဆန်းစုကြည်ဟာသတင်းမီဒီယာတွေအကြောင်းကိုမသိဘူးလို့ဝေဖန်နေကြတဲ့အချိန်မှာပဲသူပြောခဲ့တဲ့သတင်းမီဒီယာတွေအပေါ်အပြည့်အဝယုံကြည်လို့မရဘူးဆိုတဲ့စကားဟာမှန်ကြောင်းလည်းတိလိုက်ရပါတယ်။တာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့ဆိုရှယ်လူမှုကွန်ရက်ကယနေ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြောင်းအရာတော်တော်များများကိုအချိန်နဲ့တပြေးညီသိရှိရတဲ့အချိန်မှာပုံနှိပ်မီဒီယာတွေကတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေကိုစိတ်မကောင်းစွာနဲ့တွေ့နေရတာပါ
။ဒီတော်ရရှင်ကတော့ဒီသတင်းမီဒီယာတွေတစ်ဖက်ဆောင်းနှင်းဆွတ်ဆွဲရေးသားမှုတွေအတွက်စိတ်မကောင်းပါဘူးဆိုပြီးတော့ဆိုလာပါတယ်။နောက်ထပ်ဆိုင်းဝေယံဆိုတဲ့တော်ရရှင်ရဲ့အမြင်ကလည်းတစ်မျိုးပါ။သူကတော့မြန်မာသတင်းမီဒီယာတွေအနေနဲ့မြန်မာလူမျိုးတွေဘက်ကနေပြီးတော့ဆောင်းပေးပြီးရေးသားရမယ်လို့ဆိုလာပါတယ်
။ VOA အနေနဲ့မြန်မာလူမျိုးအများစုကိုအခြေတည်ပြီးတော့သတင်းတွေယူတယ်ရေးသားတယ်အခြေခံကြကြနှစ်ဖက်အမြင်ကိုတုံ့တက်ပြီးရေးသားမယ်ဆိုရင်မြန်မာလူမျိုးတို့ရဲ့ထောက်ခံအားပေးမှုကိုရမှာပါ။ဒါလို့မဟုတ်ဘဲတစ်ဖက်ဆောင်းနေဖိအားပေးရေးသားမှုတွေရှိလို့ပြည်သူတွေအမြင်မကြည်ဖြစ်နေတာမြန်မာမြေမာနေမြန်မာရေးကိုတောက်ပြီးမြန်မာရဲ့မကောင်းကြောင်းတွေပဲတင်မဲ့ဆိုကန်တူအကျိုးပေးခံရမှာပ
ါဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီမြမမြေမာနေမြမရေကိုတောက်တဲ့အတွက်ကြောင့်မြမာတွေရဲ့မကောင်းကြောင်းကိုမရေးရဘူးလို့အကြံပြုလာတာပါတော်ရရှင်ကိုလေးကတော့
ဥကျောသန္တာရဲ့မြမရေသုံးသပ်ချက်မှာကိုကျော်ကျော်သိန်းရဲ့ရခိုင်ခီးစဉ်အပေါ်မီးမြန်းကန်ကအားရစရာပါနိုင်ငံတကာရောမြမမီဒီယာတွေပါအမြင်ပွင့်ပါစေဗဲမလိုက်ချင်းဥပိ္ပခါဆိုသောသဘောကဏိယမပါလူရင်းကြအမိမြမပြည်သူတွေနဲ့အစိုးရလက်မခံကြောင်းတရင်ကျင်ညာရာတွင်ထည့်ပေးခြင်းကိုလည်းကျေနပ်မိပါတယ်ဘရာဗို
ဒါကတော့တော်ရရှင်ရဲ့အမြင်အမျိုးမျိုးဖြစ်ပါလိမ့်ရှင်အခုတရင်တင်ပြမှုပေါ်မှာထောက်ခံတဲ့သူနောက်ပြီးတော့ကန့်ကွက်တဲ့သူဆဲဆိုတဲ့သူတွေမျိုးစုံဆိုတာတော်ရရှင်နေတိတာအောင်လို့ကျွန်မဒီကနေ့ဖော်ပြပေးတာဖြစ်ပါတယ်ကျွန်မတို့တရင်ဌာနတွေအနေနဲ့ကတော့တရင်ကိုအရှိအရှိတိုင်းအမှန်တရားတစ်ခုတည်းကိုပဲရေးသားဖော်ပြခွင့်ရှိပါတယ်နော်ဒါနဲ့အခုတော်တော်တော်ရရှင်ရေးရင်းနေတဲ့ဒီ Tomorrow view got tolling that he still owned and cheap your dream patted and Tony Isra, who bigger to cut one at the map yogi, why no? Facebook got not on a three, see at Isa, Nyazu Yaramlo. Facebook got not on a Pieta Pomare, the Yamupitello Timare. Tima di Dorashi, 10 cents red Dorashi, Yelagaro.
View it in Nigo, Internet County, download Lobino Natanivare, Trinity Alon Kamare. A similar Pieta Kugaro, Tilon than Chevido. ตะเร็งผัดแต่อตันก็โตနေပါတယ်နှစ်ချက်နဲ့နားထောင်တာအဆင်မပြေပါဘူးတခြားသတင်းတွေကိုလည်းဒေါင်းလုဒ်လုပ်ပြီးတော့နားထောင်နေပါတယ်အားလုံးအဆင်ပြေပါတယ်တီလုံးတန်နဲ့သတင်းဖတ်တမ်းညီနေပါတယ်ဗီအိုအေကိုလည်းထုံနီတူစွာဖြစ်စေခြင်းပါတယ်အဆင်ပြေအောင်လုပ်ပြီးပါလားဗျာကျေးဇူးတင်ပါတယ်ဗီအိုအေကိုအမြင်အားပေးနေပါတယ်ဒီတော့ရှင်ကဒီတီလုံးတန်နဲ့သတင်းဖတ်တမ်းမှာတီလုံးတန်ကပို့ပြီးတော့ကျင်
ဒီဘက်ပေးစာပြန်စာအစီအစဉ်ကကိုစော်ပြောတာမှန်တယ်ယူရိုကသတင်းမှန်တွေကိုဖရီးလွန့်ပေးတာကျေးဇူးတင်ပေမဲ့ဖရီးလွန့်ပေးတဲ့ဆိုပြီးနားဆင်သူဆိုလိုချင်တာကိုသိအောင်မကြိုးစားဘူးနေ့စဉ်သတင်းအသံဖိုင်တွေကိုဒေါင်းလုဒ်ဆွဲပြီးနှစ်ချက်နဲ့တင်ချနားထောင်ကြည့်ပါများသောအားဖြင့်တီးလုံးတန်ကကျဲပြီးလူတန်တွေကလုံးဝတိုးနေတယ်ဒီစာအုပ်လဲစာပြန်ပေးပါဦး
သူကတော့ဒေါင်းလုဒ်ဆွ
ဒီတော်ရရှင်နေနဲ့ပတ်ဆိုင်ပြီးတော့ဒီတော်ရရှင်နေလိုပဲအရင်ဘက်ကရေးလာတဲ့ဒီလုံနံကျဲတယ်ဆိုတဲ့တော်ရရှင်ကိုကျွန်တော်တို့မြန်မာပြည်ကပေးစာများအစီအစဉ်ကနေသူ့ရဲ့စာကိုထုတ်လွှင့်ပေးလိုက်တော့ဒါကိုပြန်ပြီးတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ဒီတစ်ပတ်ထပ်ပြောလာတဲ့ဒန်ဆန်ဆိုတဲ့တော်ရရှင်ရောဒီဆက်ဆိုတဲ့တော်ရရှင်ရောဒီတော်ရရှင်ပြောထ sin bi de lo atan ji len pyo ta mu le kaw ma ma de atan so de so de ku ku zo le subscribe lou tha bi na thong ma la lo a chan pyu ba ya si jesus tin ma de khmyar vwe wine do tu wine do ta mya chan ma ja ba si
okay ba tu ga ro podcast ka ni pyo na thong na phit ba de de ဟုတ်ကဲ့ကျမပြီးခဲ့တဲ့ခေါက်တော့လည်းပြောခဲ့ဘူးပါရယ်နော် Facebook မှာအတန်းတွေတမျိုးမျိုးဖြစ်နေရလို့ယူဆရလို့ဒီ podcast တောင်မှမဟုတ်လည်းကျမတို့ရဲ့ဒီ VOA website ကအတန်းတွေကို download လုပ်ပြီးတော့နားထောင်နေဆိုရင်တော့ပိုတော့အဆင်ပြေတတ်ပါရယ်ဒါမှမဟုတ် radio ကတိုက်ရိုက်နားထောင်တာမျိုးအဲ့လိုမျိုးဆိုရင်တော့အဆင်ပြေနိုင်မယ်ထင်ပါရယ်ရှင်ဒါမှမဟုတ်ဒီ Torah ရှင်ပြောနေတဲ့ဒီ Facebook ကအတန်းတွေဒီတိုးနေရယ်ဆိုတဲ့အကြောင်းအရာကိုတော့ကျမတို့ဒီ Facebook ကျမ်းကျင်သူတွေနဲ့တိုင်ပင်ကြည့်ပါမယ်ရှင်ကဲတော့ရှင်နေရဲ့ပေးစာတွေနောက်ပြီးတော့သူတို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါသေးတေးချောင်းနဲ့တော့ရှင်နေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါရဲ့ရှင်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒေတာလာရဲ့တော်ရရှင်တစ်ယောက်ကိုအလဲပေးချင်ပါတယ်ဒီတော်ရရှင်ကစမ်းဦးဆိုတဲ့တော်ရရှင်မှာကျွန်တော်ကအမြဲတမ်းနားထောင်ဖြစ်တဲ့သူပါကားမောင်းနေရင်နားထောင်တာဆိုတော့တချင်းတောင်းချင်ပါတယ်တဲ့စောင်းလိုင်းရဲ့မိုးခါရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဗျာတဲ့ဟုတ်ကဲ့ဒီတချင်းလေးကကျွန်မအမတန်ကြိုက်တဲ့တချင်းလေးလည်းဖြစ်ပါတယ်ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့မိုးခါရီဆိုတဲ့တချင်းကိုကျွန်မတို့နဲ့အတူတူ view တစ်ချစ်တော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားထောင်ကြည့်ပါဦးနော်
မာလီအမှန်တိုင်းတဲ့စကားတွေဆိုအဖြူတွေငါနှလုံးသားမရင်ရိုင်ဘူးရှောက်တဲ့လမ်းတိုင်းချောင်တောင်စဉ်းစားမိသမျှညီမျှအောင်စ sana dat to lu da tiao phit chin de yu re go ma khwin lu pya la de ka tia myo le da law ma phit pe me ne ran shong pe ni de nga ku cha nen pe ha dai law o ma la kha na ye shi do lu da tiao phit chin de ke so yin lu bwa tu rong la ba re sa na sai nya ne pa ma twa si ne be du ri ti ya pye pye ko ma pye ne kwa taw bu mu ga yi nya a li man tai me sa ka dwi so Jure nga na lung na mye yai mo Shao te la nai piao dao Sen la mi dham nya nyi nya ao Sa na dat to lu da diao phit chen de Tike su yin lu bua Do rao lung la vai Mamma na nya yan nyu nya ma shi zi ne Me du ri ti ya pye pye Go ma pye ne kwa Ma tao ku mo ga yi nya
ဆိုတာငုံရှုလက်ခဏယုံကြည်ရစီအပြုံးပြသွားဌာနသိကလေးထံအခက်ခဲကြမှာတောက်ဖူးမူကယီများတောင်းလိုက်ဒီသူသားရဲ့မူခရေးဆိုတဲ့တဲ့ချင်းနားစင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာရီရှင်းဖွင့်စာရီနဲ့တေးတဲ့ချင်းတောင်းလာရီကို တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင်
တော်ရချင်းနေအားလုံးရှင်လန်းချမ်းမြေကြပါစေ။လောကသစ္စာမဆူတာမဟုတ်ရှုလက်ခဏယုံကြည်ရသည့်အပြုံးပြသွား။ဌာနသိကလေးထံအခက်ခဲကြမှာတောက်ဖူးမူကယီများ။ယေရှုရှင်လူဘဝတို့ရောင်းလုံးလာပါလေ။ဌာနသိညာနေပါမသွားစေနေ။
မအီးတနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍအပြီးမှာတော့ ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုမှာဆောင်းရာသီဆိုရင်နှင်းတွေထူးထူးထဲထဲကြားတဲ့မင်းပြည်နယ်ကနှင်းလျှောစီးတောင်နေမှာတော့ဆန်တာကလော့စ်ဘိုးဘိုးကြီးတွေကောင်းကင်ကျိုးနဲ့တွေ့တန်းတဲ့ကေဘယ်ကားတွေစီးပြီးနှင်းလျှောစီးကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကဗစ်တိုးရီယာအန်အယ်ဘတ်ပြတိုင်းမှာတော့ခရစ်မတ်ရာသီရဲ့အစဉ်အလာတကယ့်ဂျင်ဂျာဘရက်
American Biaozu, a shame ya by my shire, main pinega, him pony, town anima, Santa whistle in it, Saki Sijavare, Sako Jamia, a pin, Nissan, Jimbare, Dibuego, New Remu Lima, Jimbara, Chibi, a yaw donya la bawin, Senrekevare, Dinipuero, Jimba Zima, morning, a yuakevi mele, bawin edu, a miazum chete, lo season to rega piovare, Skacy mess and Ariha, whistle ye, we are ma pietalo, Mosepu, Oto Nine, a nia whistle go, we are maba. $1.5 million
Britain နိုင်ငံ London မြို့က Victoria and Albert ပြတိုင်းမှာ တကယ် စားလို့ရတဲ့ gingerbread cookie တွေကို သုံးပြီး Christmas မြို့တော်ကြီး တစ်ခုကို ဖန်တီးလိုက်ပါတယ် တကြားတွေ အမွှေးကြိုင်တွေ သုံးပြီး မြို့ပြတည်ဆောက်ရေးဟာ ပျော်ရွှင်စရာကောင်းပြီး အရသာရှိတယ် ဆိုတဲ့အကြောင်း ပြခြင်းနဲ့ရည်ရွယ်ချက်လည်း ပါဝင်ပါတယ် နှစ်စဉ်ခင်းချင်းပြသတဲ့ ဒီပွဲဟာ ဒီဇင်ဘာလ 8 ရက်နေ့က စပြီးတော့ ဇန်နဝါရီလ 6 ရက်နေ့ အထိ ကျင်းပမှာ ဖြစ်ပြီး ဘီသူကပညာရှင်တွေ engineer တွေနဲ့ design ပညာရှင်တွေရဲ့ရေရှည်တည်တံ့ပြီးအားလုံးပါဝင်နိုင်တဲ့မြို့ပြတစ်ခုတည်ဆောက်ပြဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။အစားအဝူး 60 ကျော်ကိုမီးဖုတ်တည်ဆောက်ထားတာဖြစ်ပြီးတော့ကောင်းကင်ကျွန်းနဲ့ဆက်သွယ်ထားတဲ့ cable car တွေကိုလည်းကက်စီနဲ့အရေးတစ်မျိုးနဲ့သွယ်တန်းပြုလုပ်ထားပါတယ်။စပိန်လမ်းတွေလူလမ်းလျှောက်ဖို့ပလက်ဖောင်းတွေကိုလည်းတကြားနဲ့ဆောက်လုပ်ထားတာပါ။အင်ဂျင်ရာမဲတွေအတွက်အစားအဝူးတွေကိုလည်းထည့်သွင်းဖန်တီးထားပြီး Holland Harvey ဘီသူကအဖွဲ့က design ဖန်တီးထားတာပါ။ဒီအစားအဝူးကို Britain Brahita အဖွဲ့ Shelter from the Strong အဖွဲ့အတွက်ပုံစံငယ်ထုတ်ပေးထားတာဖြစ်ပါတယ်။ ပြသထားတဲ့ gingerbread အစားအဝူးတွေထဲမှာ ဆက်ရုံနဲ့တည်ဆောက်ထားတဲ့ ဇရက်တစ်ခုလည်းပါဝင်ကြောင်း ဒီပွဲကိုစီစဉ်သူတူဦးကပြောပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံလီဗာပူးမြို့မှာတော့ Christmas ယာဒီအမီစင်တာဖူးဖူးကြီးလို့ဝတ်ဆင်ပြီးတော့ လူထောင်ပေါင်းများစွာအပြေးတန်ခဲ့ကြပါတယ်။စန်တာဝစ်ဆုံပြေးဝစ်ဆင်ထားတဲ့အပြေးသမားတွေလမ်းလျှောက်သူတွေဟာမြပပူးမြို့ကနေဒါလမ်းမကြီးတရှောင်း9ကီလိုမီတာအကွာဝေးကိုပြေးခဲ့ကြတာပါ။ပါဝင်သူပေါင်း1900လောက်ရှိခဲ့တယ်လို့ဒေတာတွေသတင်းမီဒီယာတွေမှာဖော်ပြပါတယ်။အခုလိုအပြေးပွဲမှာပါဝင်မှုအတွက်ဗြိတိန်ပေါင်း20ကျော်လှူဒန်းရတာပါ။အဲ့ဒီအတွက်စန်တာဝစ်ဆုံကိုလည်းရရှိမှာပါ။ စန်တာဒက်စ်အပြေးပြိုင်ပွဲတွေကိုဗြိတိန်နိုင်ငံဒဝမ်မှာကျင်းပတာဖြစ်ပြီးဒီပွဲမှာရရှိတဲ့ငွေတွေကိုပရာဟိတအဖွဲ့တွေအတွက်လှူဒန်းတာဖြစ်ပါတယ်ရှင်။
ပတ်စုံကုန်းနဲ့ကိုငင်းမြင့်တို့တင်ဆက်ခဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။
အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုမှတ်သိနေထိုက်ကပြောပြပေးပါအောင်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ပြင်သစ်နိုင်ငံရေးမှာဝင်ရောက်မဆွတ်ဖက်ဖို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့တင်းငင်းကနေမှာပြောဆိုလိုက်ပါတယ်။သတင်းပတ်တွင်တဲ့ချီဖြစ်နေတဲ့ပြင်သစ်စန္ဒပြပွဲတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပြ American Tamra Donald Trump ကတင်းထောက်တီးကိုမနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။ John Kelly ရာထူးခါနေနှုတ်ထွက်တော့မှာဖြစ်ပြီးသူ့အနေနဲ့လုံးဝအနားယူတာဟုတ်မဟုတ်တော့မသိတဲ့အကြောင်းဒါပေမဲ့ Kelly ကတကယ်ကောင်းတဲ့လူတစ်ယောက်ပါလို့ Tamra Trump ကမနေ့တုန်းကပဲတင်းထောက်တီးကိုပြောဆိုခဲ့ပါတယ်။ရှင်နဲ့ထုတ်လုပ်မှုကိုပုံမှန်တိုင်ထရှိဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအချိန်ချင်းတိုက်တွန်းနေပေမဲ့လို့လဲရုရှားနဲ့မဟာမိတ်တွေဆော်ဒီအာရေဗျဥဆောင်တဲ့ရင်းနှီးတင်ပို့တဲ့နိုင်ငံများအဖွဲ့ကကမ္ဘာဈေးကွက်မှာရင်းနှီးစိမ့်စီတရက်တသန်းနှစ်သိန်းရှော့ချဖို့ပြီးခဲ့တဲ့တောက်ကြနေမှာကြေညာလိုက်ပါတယ်ဒီရေအတွက်ဟာဆိုရင်ရှော့ချဖို့ခမန်းထတာတဲ့ပို့ပြီးတော့များနေတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မှာနိုင်ငံရေးရွယ်ချက်မပါဘူးလို့ရင်းနှီးတင်ပို့တဲ့နိုင်ငံများအသင်း OPEC ကတာဝန်ရှိသူတွေကပြောပါတယ်ရှင်နနေပေါ်လာတာကြောင့်အခုလိုလုပ်ရတာလို့လည်းပြောဆိုထားပါတယ်။တရကီနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြမှုမှာပါဝင်ပတ်သက်ခဲ့တဲ့နိုင်ငံရေးအတိုက်အခံတွေအပေါ်ဖမ်းဆီးနှိပ်ကွပ်တာတွေပိုပြီးတော့ကျယ်ပြန့်လာနေပါတယ်။တရကီတရားရင်အာဏာပိုင်တွေဘက်ကဒီဆန္ဒပြပွဲမှာပါဝင်တဲ့ထင်ရှားတဲ့ရုပ်ရှင်မင်းသားတဦး၊သတင်းထောက်တဦးနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကတက်ကြလှုပ်ရှားသူတွေကိုဖမ်းဆီးဖို့ဝေယံထုတ်ပြန်လိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမှတ်တမ်းထိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.